မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရဲ့ယာတုသက်တမ်းကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကတနှစ်ထပ်တိုးပေးလိုက်ပြီးလူ့ခွင့်ရေးကောင်စီရဲ့50နဲ့51ကြိမ်မြောက်ညီလာခံနေ့မှာနှုတ်တိုက်တင်သွင်းပြီးတတိယကော်မတီရဲ့52ကြိမ်မြောက်လူ့ခွင့်ရေးညီလာခံမှာတော့အစီအခါစာတင်သွင်းဖို့ညွှန်ကြားလိုက်ပါတယ်။ဒါပြင်လူ့ခွင့်ရေးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံအတွင်းကလူ့ခွင့်ရေးအခြေအနေဖြစ်ပေါ်ပြောင်းလဲမှုတွေကိုစောင့်ကြည့်ပြီးလက်ရှိပြည်ထောင်စုပြည်လဲရေးအတွက်လိုအပ်တဲ့အကြံပြုချက်တွေဆက်လက်ပေးသွားဖို့လဲတဘာတဲ့တောင်းဆိုလိုက်ပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံအတွင်းမှာလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးရုံးကွဲဖွင့်ရေးလိုအပ်တယ်ဆိုတာကိုလည်းလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်မှာထပ်လောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်အဖြစ်လက်ရှိမှာတော်မန်ဒူးစ်ကတာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့အတူမြောက်ကိုရီးယားနဲ့အီရန်နိုင်ငံတို့ဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ရဲ့ယာရုသက်တမ်းကိုလည်းတနစ်စီထပ်တိုးဖို့လူ့ခွင့်ရေးကောင်စီကတဘာတဲ့ဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်သူတွေအပေါ်အကြမ်းဖက်တိုက်ခိုက်နေတာတွေကိုရပ်တန့်ဖို့နဲ့တိုင်းပြည်မှာအရက်ဖက်အုပ်ချုပ်ရေးပြန်လည်ဖော်ဆောင်ဖို့အတွက်မြန်မာစစ်တပ်ကိုနိုင်ငံတကာဖိအားတွေပို့ပေးကြဖို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးမီရှယ်ဘာရှလက်ကဇန်နဝါရီလ29ရက်နေ့မှာတိုက်တွန်းပြောဆိုထားပါတယ်။မြန်မာပြည်သူတွေဟာသူတို့ရဲ့အခြေခံလူ့အခွင့်အရေးအတွက်တိုက်ပွဲဝင်တဲ့နေရာမှာတကယ်ကိုဘာနဲ့မှမတူတဲ့တတိတွေနဲ့ခံနိုင်ရရှိမှုတွေကိုပြသခဲ့ကြတယ်လို့လည်းလူ့အခွင့်အရေးကော်မရှင်နာမင်းကြီးမီရှယ်ဘာရှလက်ကပြောပါတယ်ခင်ဗျာ။